But you'll notice it's particularly highlighted in Norshan, which coincidentally
ညမနိုင်ငံမြောက်ပိုင်းတချို့နေရာတွေမှာမွေးရေးစေဝါစိုက်ပျိုးထုတ်လုပ်ရောင်းဝယ်မှုကအဓိကစီးပွားရေးလိုဖြစ်နေတာကြောင့်ဒီကိစ္စကိုဖြေရှင်းဖို့ဒေါက်ဆန်းစုကြည်အတွက်ကြီးမားတဲ့စင်ခေါ်မှုကြီးဖြစ်ပါတယ်ဒီပြဿနာတွေကိုနေချင်းညာချင်းဖြေရှင်းလို့မရပါဘူးလို့ယူအန်အိုဒီစီရဲ့ရှေ့တောင်အာရှနဲ့ပစိဖိတ်ရေးရာအခြေအကဲဂျယ်ရမီဒေါက်ကလတ်ကထိုင်းနိုင်ငံဘန်ကောက်မြို့မှာကျ ပြောကြားခဲ့ပါတယ်။ဘိန်းထုတ်လုပ်မှုတိုးလာသလိုမြန်မာပြည်သူတွေချားမှာလည်းမှုရစေဝါသုံးဆွဲမှုတွေတိုးလာပြီးအာဏာပိုင်တွေရဲ့အရေးယူလှုံ့ဆော်မှုတွေအပေါ်မှာလည်းမှုရစေဝါအသုံးပြုမှုစန့်ကျင်ရေးလှုပ်ရှားဆောင်ရွက်နေသူတွေကအားမလို့အားမရဖြစ်နေပါတယ်။မြန်မာနိုင်ငံဟာအာဖဂန်နစ္စတန်နိုင်ငံပြည်ရင်ကမ္ဘာပေါ်မှာဘိန်းဆိုင်ပြိုးမှုဒုတိယအများဆုံးနိုင်ငံဖြစ်နေဆဲဖြစ်ပြီး2015ခုနှစ်မြန်မာနိုင်ငံမှာဘိန်းတန်ကျင်648တန်ထွက်ရှိခဲ့တယ်လို့အစိုးရခန်းစားကဖော်ပြပါတယ်။တိုက်ပွဲတွေကြောင့်မတိမငြိမ်ဖြစ်နေတာနဲ့ဘိန်းဆိုင်ပြိုးမှုဆက်ဆက်နေတာကိုလည်းအစိုးရခန်းစားကထောက်ပြပါတယ်။စစ်ပေးဆောင်တောင်သူတွေသူတို့နေရာတွေပြန်လာတဲ့အခါတခြားအစားအသောက်သင့်တန်တွေစိုက်စရာမရှိတဲ့အတွက်ဘိန်းကိုပဲစိုက်ပျိုးကြတာဖြစ်တယ်လို့ UNODC ကပြောဆိုထားပါတယ်။